စကိုင်းတိုင်းဒေသကြီးအရာတော်မြို့နဲ့မြင်းမှုမြို့နဲ့အဆက်ကကြေးရွာတွေမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားနေပြီးတော့စစ်ကောင်စီက၄ချောင်းကနေပါတိုက်ခိုက်ပါတယ်။နေအိမ်တွေမိရှုဖြက်ဆီးခံရတယ်လို့ဒေသခံတွေလည်းထွက်ပြေးတိမ်းရှောင်နေကြပါတယ်။အရာတော်မြို့နယ်ကတိုက်ပွဲသတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြပါမယ်ရှင်
။စကိုင်းတိုင်းဒေသကြီးအရာတော်မြို့နဲ့မြင်းမှုနယ်စပ်ဒီရတော်မြို့နယ်အပိုင်းထဲမှာပါတဲ့မင်းရွာ၊ကံရင်၊မလက်တာ၊ညောင်ပင်စတဲ့ကြီးရွာတွေကိုစစ်ကောင်စီကနေပြီးတော့ဖေဖော်ဝါရီလ27ရက်နေ့ကစပြီးတော့နေမင်းရှင်းလင်းရေးတွေလုပ်ပြီးတော့စစ်ကြောင်းတွေထိုးလာတဲ့အတွက်ဒေသခံကာကွယ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်နေပါတယ်။ဖေဖော်ဝါရီလ27ရက်နေ့မှာစစ်ကြောင်းထိုးလာပြီးတော့22ရက်နေ့မှာတော့မင်းရွာကိုလေကြောင်းကနေပြီးတော့ပစ်ခတ်တာတွေလုပ်ခဲ့ပါတယ်။23ရက်မှာတော့ကံရင်ကြီးရွာကိုရဲရင်တွေနဲ့ဝင်ရောက်ပစ်ခတ်ပြီးတော့အဲ့ဒီရွာမှာပဲတပ်ဆွဲနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့ဖေဖော်ဝါရီလ24ရက်မှာတော့စစ်တပ်ဘက်ကနေပြီးတော့မင်းရွာကနေအိမ်တွေကိုမိရှုဖျက်ဆီးတာတွေလုပ်တယ်လို့ဒေသခံကာကွယ်တပ်ဖွဲ့ဝင်တူကပြောပါတယ
်။27ရက်နေ့ကစတယ်27ရက်နေ့ကစပြီးတော့ကျွန်တော်တို့ကြောက်ပြောက်ဘက်ကနေမှတခုပင်လေရဲ့ကျွန်တော်တို့ဒီဟွာပေါ့ဟိုနမတင်းကိုနမတင်းရဲ့ကိုစစ်ကြောင်းထုတ်လိုက်ပြီးကျွန်တော်တို့ပြစ်လိုက်တဲ့ချိန်မှာယာကြီးတကောင်အပါ၉ကောင်ကျသွားတယ်။အခုကမင်းရွာတရွာလုံးကမိရှုတာကုန်တယ်လို့ဖြစ်သွားပြီ။တော့နမတင်းရွာကလည်းရှုခဲ့တယ်။ကုန်တယ်လို့ဖြစ်တယ်မနေ့ကလည်းရှုနေတာ။မနေ့ကရဟတ်ရင်တွေဝဲတယ်ပေါ့နော်။အဲကျွန်တော်တို့ဟာပေါ့ကံရင်းရွာကိုရဟရင်လေးစီးနဲ့လူထသွားပြီးတော့ MI နဲ့ပြစ်တယ်ပြစ်တဲ့ချိန်မှာရသားထိကြိုက်မှုရှိတယ်လို့လည်းပြောတယ်တိရွတ်တိုက်ပွဲတွေကတော့အခုချိန်ထိဖြစ်နေတော့မယ်အပီလေးဦ
းတိုက်ပွဲပြင်းထန်တဲ့အတွက်စစ်ကောင်စီဘက်ကအကြဆုံးရှိခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းအကြဆုံးနေရှိတယ်လို့သိရပါတယ်အကြဆုံးတဲ့အရေးအတွက်ကတော့ VOA ကသတိကြားအတိမပြုနိုင်သေးတယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးတိုက်ပွဲတွေပြင်းထန်တဲ့အတွက်ရသားတွေဟာဘေးလွတ်ရာနေရာတွေကိုတိမ်းရှောင်နေရတယ်လို့ပဲပိတ်မိနေတဲ့ဒေသခံတွေလည်းရှိတယ်လို့ဒေသခံတူကပြောပါတယ်
ဒီဒေသခံကြီးကတော့ဒီဟိုမှာပေါ့မန်တမလဲတာအကန်ရင်းရောင်းနေအဲ့ဒီ၃ရွာကဒေသခံကြီးကလေရင်နဲ့ပြစ်လေလက်ပြစ်တာဆိုတော့ရုပ်တရက်ဆိုတော့ဘာမှကိုယူချိန်မရလိုက်ဘူးလေအသက်တပဲလွတ်အောင်ပြေးရတာဆိုတော့အားလုံးကဒီဖာတော်တွေထဲမှာကဲမျိုးစုံတော့ခုတော့ဒီရင်နဲ့ပြစ်တော့ဒီဟိုမလဲတာအကန်ရင်းရောင်းနေကပြည်သူတွေအများကြီးပိတ်မိပြီးတော့ဒေသခံအနေနဲ့ဖမ်းခံထားမလဲတာမှလည်းတက်ဆွဲထားတယ်အခုမင်းရွာမှာလည်းတက်ဆွဲထားတယ်စစ်ကြောင်းကနှစ်ကြောင်းထိုးတယ်မင်းရွာမှာထိုးတဲ့စစ်ကြောင်းကကျတော့ဒီအရာတော်ကနေပြီးတော့ချီးကျင်းလာတဲ့စစ်ကြောင်းပေါ့နော်မလဲရွာမှာရှိတဲ့စစ်ကြောင်းကကျတော့ဒီလေရင်နဲ့ပေါ့နော်ဟက်စကီနဲ့သူအခါကောက်တော့ပြန်ဒီလေရင်နဲ့ပဲခြားသွားတဲ့စစ်ကြောင်းပေါ့
အရာတော်နဲ့ဆက်မှာစစ်တပ်ကအင်အားအများပြားနဲ့နေမီရှင်းလင်းရေးတွေစောင့်နေတယ်လို့ပဲအရာတော်မျိုးတွေကိုလည်းဖေဖော်ဝါရီလ22ရက်နေ့ကစစ်အုပ်ချုပ်ရေးကြီးညာခဲ့ပါတယ်တရှိအချိန်မှာတော့တနင်္ဂနွေလုံးအတိုင်းတာနဲ့စစ်အုပ်ချုပ်ရေးကြီးညာခံထားတဲ့မြို့နယ်က58မြို့နယ်အထိတိုးလာပါရယ်မြန်မာနိုင်ငံမှာမြို့နယ်ပေါင်း330ရှိတဲ့အနေနဲ့အပြည့်အဝထိန်းချုပ်နိုင်တဲ့မြို့နယ်198မြို့နယ်ပဲရှိပြီးတော့ကျန်တဲ့မြို့နယ်ပေါင်း132မြို့နယ်ကိုလုံခြုံရေးတိုးမြှင့်လှုပ်ဆောင်ဖို့ရှိတယ်လို့အာဏာသိမ်းစစ်ကောင်ဆောင်ကဝန်ခံပြောကြားထားပါရယ်ခင်ဗျာ